မြန်မာနိုင်ငံရဲ့တက်ထုတူဖို့ရေးခန္ဓာဆောက်ရုံနေတာဈေးချင်းကဆက်ရတာပါလေ။ဒါကြောင့်ပါလေ။မြန်မာနိုင်ငံတက်ထုလုပ်ငန်းရှင်များအသင်းချုပ်ကဘူမိဗေဒပညာရှင်ဦးအေးလည်အနေနဲ့ရှိတယ်နော်။တက်ထုမိုင်းတစ်ခုကိုတူဖို့ဖို့မလုပ်ရင် full reserve လို့ခေါ်တဲ့တက်ထုပမာဏဘယ်လောက်ရှိနိုင်လဲဆိုတာကစပြီးတက်ထုတိုက်နဲ့ပတ်သက်တဲ့အချက်လက်တွေကိုအရင်တွက်ချရပါလေ။အလားလာကောင်းနေဆိုရင်တက်တူတိုက်ကိုတူးခေါ်မယ်တွင်းဒီဇိုင်းနဲ့ဘလို့တူးမယ်ဆိုတာတွေကိုပါတည်တည်ချာချာရေးဆွဲထားတာပါမြန်မာနိုင်ငံဟာဒီလိုစနစ်တကျတွက်ချက်တူးဖို့လေဘော်ဒရင်းမော်ချီလိုကမ္ဘာနာမည်ကြီးတက်တူမိုင်းတွေရှိတယ်နိုင်ငံတကာနိုင်ငံဖြစ်နေပေမဲ့တက်တူကဏ္ဍဟာအခုကမှဆုပ်ယုံနေပါတယ်ဒီလိုဆုပ်ယုံတာကလည်းအခုမှဖြစ်လာတာတော့မဟုတ်ဘူးလို့ဦးဝေလွန်ကပြောပါတယ်တကယ
်တည်းအစိုးရနောက်ဆုံးကဏ္ဍတွေကအားနဲ့ဥပဒေအားနဲ့ဒီမှာခံစားမှုတွေကြောင့်တရားဝင်လုပ်ငန်းတွေပုံပုံများပြားလာတယ်။တရားဝင်လုပ်တဲ့လူတွေနဲ့ဒေသခံပြည်သူအားလည်းအားလည်းမှုလွန်မအောင်လို့သတင်းတွေဆွန့်မလိုလောက်တဲ့အခွင့်အရေးတွေတောင်းတဲ့အလေးထားတွေပေါ်လာတဲ့ကာလမှာအဲ့ဒီဖြစ်ကရှိတဲ့တပ်ထုဝန်ကြီးဌာနတပ်ထုဝန်ကြီးဌာနကလည်းတပ်ထုရင်းလုပ်ငန်းရှင်တွေပေါ်မှာအာမခံချက်ရှေ့ရနေကာကွယ်ပေးဖို့အားနည်းခဲ့ပါတယ
်။တပ်ထုလုပ်ငန်းတူဖို့ရမှာစံထိုက်လုပ်ငန်းရှင်တွေအတွက်အစိုးရဘက်ကအကာအကွယ်ပေးနေပါလေလုပ်ငန်းတူတဲ့ရေးအတွက်အရေးပါပါလေ။မြန်မာနိုင်ငံမှာတက်တူလုပ်ငန်းအပြင်တခြားပညာစာတောက်တွေဖြစ်တဲ့ရင်းနှံတဘာဝတံတွေကြောက်မြင့်နဲ့တက်လုပ်ငန်းလိုလုပ်ငန်းတွေအများအပြားရှိပေမဲ့တက်တူကဏ္ဍမှာ protection share contract လို့ခေါ်တဲ့အကာအကွယ်ပေးမှုဟာအတော့ကိုနည်းနေတယ်လို့ပြောပါတယ်
ဒီကဆိုတော့ကိုယ်နဲ့ပိုင်းနဲ့လုပ်တယ်၊ပြည်နယ်ထဲမှာလည်းလုပ်တယ်။မြန်မာပြည်နယ်ဆိုတဲ့အင်ပူကြီးကမမမရောက်တာ။နိုင်ငံတော်ပိုင်းလုပ်တာပဲ။သူတို့ကသူတို့ကိုယ်တိုင်ခိတ်ချုပ်တယ်၊တာဝန်ရှိတဲ့လူတွေကသူတို့ကိုယ်တိုင်ကြီးကြပ်တယ်။ဒီလိုမျိုးလုပ်တဲ့လူတွေနဲ့ပူးပေါင်းပြီးတော့လုပ်တယ်။မြန်မာပြည်သားခံပြည်သူများအားလည်းဝန်ကြီးဌာနအနေနဲ့ဒါအစိုးရရဲ့လုပ်ငန်းတရားဖြစ်သတ်မှတ်ပြီးလုပ်တယ်။အဲ့လိုပဲဒီအချိန်ကကွန်ပျူတာပြတ်တယ်၊စတိုးရဝန်ကြီးဌာနအောင်မရှိဘူး။သူကစက်ပေါင်း56လောက်ပေါ့ပုံပြီးတော့ပြလိုက်တာ130ရှိတယ်။ဒါတော့မကတော့ဘယ်သူမှလည်းစမ်းမပြရဘူး။ဘူးမှလည်းကွန်ပလိမလို့ဘာလို့တော့တင်လုံကဆိုတော့တာဝန်ခံတဲ့ဌာနကသူအပ်တဲ့စီစဉ်မှုတွေလုပ်တယ်သူအပ်တဲ့စီကတ်မှုတွေလုပ်တယ်သူအပ်တဲ့စီကတ်နဲ့တင်းတင်းတယ်လုပ်ငန်းရှင်တွေကလည်းစီကတ်တိုင်းလိုက်လာပြီးတော့ဆိုတယ်ဒါပတ်ဝန်းကျင်မှာလည်းဒါပြီးဆန္ဒပြခြင်းမရှိဘူးပုံလေးစက်ချာခြင်းမရှိဘူးဆိုတော့ရင်းနှံတို့ထိတ်ချောတယ်သူကပုံစံစိတ်တော့သုတ်ခွင့်ရှိတယ်ဒီကိစ္စရင်းနှံကြီးတွေမှာ cost recovery မကြည့်သေးတဲ့အတွက်နိုင်ငံတော်အခွန်အောင်အခွန်ဆောင်ဖို့အလက်ကုန်ကျင်းလုပ်ခွင့်ရှိတော့ပြည်နေသေးတယ်တက်သူလုပ်ငန်းကြတော့ cost recovery တင်ခွင့်မရှိဘူးအခုဥပဒေအတွက်မှတင်လို့ရတယ်အရင်ဥပဒေမှာလုပ်ရတယ်လုံးဝကြဒါနှုံးသိရင်းနေရတယ်ဖွင့်လာတဲ့တက်သူကိုအင်ခိုင်းပြရတာရွှေထွက်ထွက်ဘာထွက်ထွက်ထွက်ထွက်တက်သူကိုရတယ်နော်30 35 ဆုံးတယ်ညာငယ်နော်အပြည့်ပြရတာအထွက်ချင်လဲဝယ်ပြရတာထွက်တော့မထွက်ထွက်ထွက်တော့မထွက်တော့ငါတို့တော့မဆိုင်ဘူးအဲ့လိုအချိုးမျိုးဘရားရရပေးဆိုတဲ့အလေးအတာတူခိခဲ့တာအစားတင်လွန်မှာတာ
တက်သူတူးဖို့ရေလုံငန်းမှာအစိုးရရဲ့တာဝန်ခံမှုတာဝန်ယူမှုအားနည်းလာတာနဲ့အတူတက်သူရဲ့လုံငန်းရှင်ရဲ့မတမာမှုရဲ့ကြောင့်လဲဆုတ်ယုံလာတာဖြစ်ပါတယ်
တတူမီကနာကတကယ်အစိုးရရဲ့နောက်မှစနစ်လောက်မှာတာဝန်ခံမှုတာဝန်ယူအားနည်းလာတယ်။တတူတူပေါ်ရည်အစိုးရကိုအလဲဆုံး35ရာခိုင်နှုန်း34ရာခိုင်နှုန်းကိုပေးရတယ်ထွက်တဲ့တတူ PSD ဆိုတာထွက်တဲ့တတူပမာဏကိုပါခွဲတဲ့အားကိုအခြေခံတာ။ဥပမာပြလက်တော်ကမြင်းဖွားနေတဲ့ရွှေတတူတွေမိုးပြီးမိုးပြီးစန္ဒတိုက်တာတဲ့အတွက်စက်ကတစ်ခုစန္ဒတိုက်တာတဲ့ဤစက်ကတစ်ခု။အမှဒေလန်ပြစ်လိုက်တဲ့အခါမှာဒေလန်ကပေးရမယ့်အချိုးကိုမပေးချင်တော့ဒီပေါ်မှာအမျိုးမျိုးသောစည်းစီးရည်အမားတွေနဲ့တိဆောက်ပြီးတော့အစိုးရကလည်းမထိနိုင်ဘူးနောက်တော့ဒီကမှာအင်အားကြီးကုန်ပြီးတော့ဆက်ကဆက်ကြီးကြံပေးတာအဲ့ဒါဒီအားလုံးဟာဖိချုပ်တဲ့စနစ်အားလည်းလို့ဥပဒေရပါရဲ့ဖြစ်တာအဲ့ဒီအစိုးရရဲ့တိုက်ကြနေတာဒါဒီဘက်ကျတော့ဒီကဏ္ဍတစ်ခုပေါင်းလိုက်တဲ့အခါမှာမင်းကြီးရဲ့တိတော့ပြောင်းပြန်ဖြစ်တယ်ဒီဘက်ဌာနကလည်းဘုရားပြောတာဝန်ခံနဲ့အတွင်းဝင်အစဌာနဒီကြီးရလည်းရဲရဲဝံ့ဝံ့တင်ပြမှုပါနေတယ်အဲ့တော့မလိုလားတဲ့စက်ကြံမှုကြီးကြပြီးတော့အိုမာစနေစံအမင်းတို့လုပ်တဲ့လုပ်ငန်းရှင်တွေလက်တံသွားတယ်။အပိတ်လျှောက်တဲ့လူတွေရှောင်ပြရတဲ့အခါမှာတက်တူလုပ်ငန်းပုံမျိုးတိုးတက်မှုကဒီကာလမှာနည်းနည်း၃နှစ်ကျော်မှာတော်တော်လေးကျဆင်းသွားတယ်
။တက်တူတင်ရစားတာအတူပုံနဲ့ပတ်သက်ပြီးမတိုးတက်စေတဲ့အကြောင်းရင်းတွေထဲမှာတင်ရစားတာတွေထုတ်လို့ကုန်ခန်းတော့မယ့်အရေးစိတ်ဘူးပြီးမျိုးဆက်တွေအတွက်ခြံထားဖို့လိုရဆိုရင်အတွေးခေါ်မျိုးရှိနေတာပါ။
ကျွန်တော်တို့တိုင်းပြည်ကတည်းကပါဒီ service binding ပဲရှိပါသေးတယ်။တခြားတိုင်းမှာကဲလို့ Australia လို့ Germany တို့လို့တကယ်ဒီအောက်ကြီးအလက်ထဲကိုတူးတဲ့ဟာမရှိသေးပါဘူး။ကျွန်တော်တိုင်းပြည်ကတော့တုံ့ပုံမဆိုးရင်ပါနဲ့ဒီရှာပွေရင်းတူးဖို့ရင်းရှာပွေပြီးတော့နော်တတိပမာဏတိုက်အစ်စ်တွေအစ်စ်တွေကိုစင်တဲ့စင်တဲ့ရှာပွေနိုင်တဲ့နည်းပညာကြီးထုံးအောင်လုပ်ရမှာပါ။တတိဒဇဆိုတာအရာကြီးကြီးမဟုတ်ပါဘူး။တတိတိုက်ပမာဏဒီလိုအင်းလိုတိုက်ရိုက်ကြံလို့မရဘူး။ကိုယ့်ရဲ့ data အချက်လက်ကိုခေါ်တာ။ကိုယ့်လိုကတည်းကထွက်လာပြီ တတုတိုက်ဒီပူများလာပြီးတိုက်ပြီးချမ်းသာလေတဲ့။နော်အဲ့ဒါကြောင့်မို့တတုတိုက်တစ်ခုသူ့ပေါ်ထုတ်လို့ရှင်းပြီးအခြား academic interview ကျတဲ့မပြီးခဲနဲ့ဒီတယောက်ကိုဆရာဝန်ကစေခုတစ်ခဲသူ့ဥပမာနိုင်ပြီးတော့လက်နဲ့နေနေစနစ်တကျအတွင်းကိုနှိုက်တဲ့နှိုက်ပြီးပေါ်ထုတ်ရှင်းတဲ့ပတ်ဝန်းကျင်မထိကြအောင်လုပ်တဲ့ဒီပညာတွေစနစ်တွေကျူးရပါ
။ဒီမှာနေတတုသူ့ပေါ်ရေးကိုထိန်းချုပ်ကြည့်ကြရတဲ့ဖွဲ့စည်းပိုင်းမှာတဘာဝဝန်းကျင်ထိန်းသိမ်းဌာနတွဲထားတာပါ။
ကျွန်တော်လည်းတော့လုပ်ခဲ့တဲ့ဒီဘာသာရဆိုဘူးရောင်လေးကြောင့်တက်ဆက်မှုဦးစီးဌာနမှာပတ်ဝန်းကျင်ဖိတ်သိမ်းဌာနခွဲဆိုရှိပြီးသားလား။ကိုယ်ရင်ဖိတ်သိမ်းမိတ်ဆက်ချက်ကြရလေပတ်ဝန်းကျင်ဖိတ်သိမ်းဖို့ဆိုတဲ့လုပ်ငန်းစီထဲမှာပါပြီးသားလား။ဘိုင်းကလိုချာတတ်ထုတ်ပြီးဘိုင်းကလိုပိတ်မယ်။ဒီပြည်နယ်ဘလို့ပြန်ဆိုင်မယ်။ဒီဘလို့ပြန်ဖို့ပြင်မယ်။ဒီရင်အချိန်ဘလို့လုပ်မလဲဆိုတဲ့ဥပဒေရေးရှိဖို့လုံလုံလည်နဲ့ထိန်းသိမ်းရင်းနဲ့လက်ပေါင်းရာချီပြီးတော့ကဘာကျော်မိုင်းကြီးကဘာကျော်တတ်ထုတ်ရင်းရှိနေတာ။ဒီဘက်ကမှလောကကြီးဘက်ကလည်းဥပဒေကိုပြေပယ်ထားတရားကိုတောင်းထိုးတာနားလည်မှုနဲ့လုပ်ချင်းတို့လုပ်ချင်းလုပ်ချင်းနဲ့တရားဝင်လုပ်ငန်းတွေလာလာတာဒီတရားဝင်ထုတ်တဲ့လုပ်ငန်းတွေပေါ်မှာစွမ်းမိုးသွားတဲ့အခြေအနေကြောင့်တတုပြန်လာကဒီလိုနာမည်ပြတ်သွားတာလို့ကျွန်တော်ပြောချင်ပါတယ
်တတုလုပ်ငန်းဟာနိုင်ငံဝန်ကြီးအဓိကအားဖြည့်ပေးနိုင်တဲ့လုပ်ငန်းဖြစ်တဲ့အတွက်တတုနားလည်ပညာရှင်တွေလက်တွဲဆောင်ရွက်ဖို့လည်းတိုက်တွန်းပါတယ
်နိုင်ငံတိုင်းမှာတတုမရှိပါဘူးတတုကတော့ဘုံကျိုးတိုးတက်ဖို့ကတော့အဲ့ဒီကွန်ပျူတာတက်ဖို့ဒေါ်လာတန်းနဲ့ကြီးရနိုင်တဲ့လုပ်ငန်းတွေစနစ်ကလုပ်ဖို့လိုပါတယ်။အင်အားကြီးအဖွဲ့ကြီးတွေသူကိုရေးခံလုပ်ငန်းရှင်များငွေတော့တော့အစိုးရပိုင်းတို့ဘာလို့လို့ပေါ့နော်။အခုတော့ပုံလိုရည်နဲ့ဓာတ်ပြရပြီမဲ့အရင်တော့တော့ဒီအထူးအခွင့်အရေးကကွန်ပျူတာကြီးတွေအမျက်ခွန်အောင်ဆောင်ရွက်မရှိပါဘူး။အခုတော့ရက်ကွန်စဆောင်ရရတယ်ပေါ့။ဒီလိုလုပ်ငန်းတွေဟာတန်းနဲ့သုံးသပ်ပြီးမှတကယ်အတတ်ပညာရှင်များနဲ့ပူးပေါင်းပြီးစနစ်ကလုပ်ဖို့လိုပါတယ်။တိုင်းပြည်တိုင်းမှာတခြားမရှိပါဘူး။ကျွန်တော်တန်းကြီးကြီးကျန်တာကပေါ်ကြွားရမုတ်ပြင်မဲ့စနစ်တကျရှာဖွေရင်အဲ့ဒီတော့ထပ်တိုက်တိုင်းမှာတံပိုးရှိတဲ့ကျေနပ်တွေရပြီးတော့နောက်မျိုးဆက်တွေအတွက်ကျွန်တော်တို့အင်းညာဘောဥစာဒနာဘောသင်္ဃာဃာရဘောစင်နေစင်နေဆန်ထားခဲ့မှမြန်မာပြည်ကဘာမှာတည်တတ်ခံရမှာဖြစ်ပါတယ်
။ဦးရင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်သက်တိတ်ပံတဲ့မိတ္တရာကဏ္ဍကိုဒီမှာပဲရှင်းလင်းလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆက်ရအောင်။